ဖိလစ်ပိုင်နိုင်ငံမှာဧပြီလ26ရက်နေ့ကနေ29ရက်နေ့ထိကျင်းပမယ့်အကြိမ်30မြောက်အာဆီယံထိပ်သီးအစည်းအဝေးပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းဖိလစ်ပိုင်ဆိုရကတင်ပြနိုင်မှာကြေညာပါတယ်အခုချိန်မှာတော့ဒီထိပ်သီးအစည်းအဝေးပွဲအတွက်လုံခြုံရေးဆိုင်ရာကိစ္စရပ်တွေပြင်တခြားလိုအပ်တဲ့ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတယ်လို့ထိပ်သီးနေလာကပြင်မြောက်ရေးကော်မတီအကြီးအကဲမာစီယာနိုပေနောကပြောပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့တခြားသက်ဆိုင်ရာဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ကြောင်းထိပ်သီးဆွေးနွေးပွဲကျင်းပရေးကော်မတီအကြီးအကဲမာစီယာနိုပိုင်နာကသမရအိမ်တော်မှာကျင်းပတဲ့ဒီနေ့လာရှင်းလင်းပွဲအတွင်းကြေညာခဲ့ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုအာဆီယံ၈နိုင်ငံကနိုင်ငံတော်အကြီးအကဲတွေတက်ရောက်ကြမှာဖြစ်ပြီးမြန်မာနိုင်ငံကတော့သမရဦးထင်ကျော်ကိုစားနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်တဲ့အကြောင်းပိုင်နာကပြောပါတယ်ဒေါက်ဆန်းစုကြည်ဟာတာမန်ဝန်ကြီးရာထူးတက်လည်းအဆင်မြင်ပြီးနိုင်ငံတော်အကြီးအကဲလည်းမဟုတ်ပေမဲ့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖြစ်တဲ့သူ့ကို AC ဖိလစ်ပိုင်နိုင်ငံကနိုင်ငံခေါင်းဆောင်အဖြစ်ဒီညီလာခံမှာတိုးမြှင့်သတ်မှတ်ပေးထားတယ်လို့လည်းပိုင်နာကပြောပါတယ်။ AP လ20ရက်နေ့ကဖိလစ်ပိုင်နိုင်ငံဆိုင်ရာမြန်မာတာမန်ကြီးအစ်စ်ဦးဝင်းနိုင်ရဲ့ခန့်အပ်လွှာကိုလက်ခံရမှာလဲသမရရိုဒရီဂိုဒူတာတဲကချစ်ခင်ရင်းနှီးတဲ့နိုင်ငံဖြစ်တဲ့အတိုင်းလာမယ့်အာဆီယံထိပ်သီးညီလာခံမှာသဘောတူညီမဲ့အချက်အလက်တွေအများကြီးရှိမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်အခုချိန်မှာတော့ဖိလစ်ပိုင်အစိုးရဟာလူမျိုးရေးဆိုင်ရာကိစ္စရပ်တွေအပြင်တခြားလိုအပ်တဲ့ပြင်ဆင်မှုတွေလုပ်ဆောင်နေတယ်လို့မာစီယာနိုပိုင်နာကပြောပါတယ
် Today we are busy preparing for meeting number 56which is the 30th
အခုချိန်မှာတော့ကျွန်တော်တို့ဟာစီဝေးနံပါတ်56အတွက်ပြင်ဆင်မှုတွေလုပ်ဆောင်နေပါတယ်ဒီစီဝေးပွဲဟာအကြိမ်30မြောက်အာဆီယံထိပ်သီးစီဝေးပွဲနဲ့တခြားသက်ဆိုင်တဲ့စီဝေးပွဲတွေကတခုပါဝင်ဖြစ်ပါတယ်စီဝေးပွဲတွေကိုဧပြီလ26ရက်နေ့ကနေ29ရက်နေ့ထိကျင်းပမှာဖြစ်ပါတယ
်အာဆီယံထိပ်သီးညီလာခံအတွင်းထိပ်သီးစီဝေးပွဲနှစ်ခုဝန်ကြီးအဆင့်စီဝေးပွဲပေါင်း18ခုအပါအဝင်အစည်းအဝေးစုစုပေါင်း138ခုကျင်းပသွားဖို့ရှိတယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်တက်ရောက်နိုင်ခြင်းရှိတဲ့အာဆီယံခေါင်းဆောင်များညီလာခံနဲ့နိုင်ငံသားဝန်ကြီးများစီဝေးပွဲတွေကတော့ဧပြီလ28ရက်နဲ့29ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ
် Then we have the ASEAN Business Advisory Council Prosperity for All Summit. We have the 14th ASEAN Leadership Forum.
ကနဆိုအာဆီယံစီဝေးကြံပေးကောင်စီစီဝေးပွဲ14ရက်နောက်အာဆီယံခေါင်းဆောင်များညီလာခံအာဆီယံနိုင်ငံသားဝန်ကြီးများစီဝေးပွဲ15ရက်နောက်အာဆီယံနိုင်ငံရေးဆိုင်ရာလုံခြုံရေးကောင်စီစီဝေးပွဲနဲ့19ရက်မြောက်ဥပပေါင်းဆောင်ရွက်ရေးကောင်စီစီဝေးပွဲတွေအားလုံးကိုဧပြီလ28ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဧပြီလ29ရက်နေ့မှာကျင်းပမယ့်ထိပ်သီးစီဝေးပွဲကိုတော့အာဆီယံ